မင်္ဂလာပါကိုပုတုရှင့်
ဟုတ်ကဲ့မင်္ဂလာပါမဟုတ်
ဟုတ်ကိုပုတုကတော့ဒီမြန်မာနိုင်ငံမှာဒီပရဟိတစေတနာရှင်တစ်ယောက်ဖြစ်ပါတယ်အခုလက်ရှိမှာတော့ဒီကိုဗစ်လူနာတွေအတွက်ပေါ့နော်အောက်ဆီဂျင်ရနိုင်အောင်လို့စ조사ပေးနေတဲ့သူတစ်ယောက်ဖြစ်တယ်နောက်ပြီးတော့ဒီသေဆုံးသွားသူတွေအတွက်ကိုလည်းနိုင်ရေးအကူအညီပေးနေတဲ့သူတစ်ယောက်ဖြစ်ပါတယ်ဆိုတော့အခုလက်ရှိဒီရက်ပိုင်းအတွင်းမှာပေါ့နော်ကိုပုတုတနေ့တနေ့ဖြတ်သန်းနေရတာဘာတွေလုပ်ပေးနေရလဲဘလို့ဖြတ်သန်းနေရလဲဆိုတာအရင်ဆုံးပြောပြပါရှင့်
ဟုတ်ကဲ့ကျွန်တော်ဒီရက်ပိုင်းနေမှာဆိုရင်အရင်ဒီကိုဗစ်တရားရင်မဆိုးွားခင်ဟာဆိုရင်တော့ကျွန်တော်ဟိုပါပေါ့အဖိုးအဖွားတွေကိုကျွန်တော်ကူညီပေးပြတယ်ပေါ့နော်ညံပါတဲ့အဖိုးအဖွားတွေကိုကျွန်တော်တွားပြီးတော့လူတန်းတာတို့တွားရောက်ကူညီတာတို့အိမ်ဆောက်ပေးတာတို့အခုဒီတစ်ခေါက်ကကြတော့အခုကိုဗစ်တွေဖြစ်တော့ကျွန်တော်တို့အရင်တည်းကလည်းဒီကူညီမှုတွေလုပ်ခဲ့တယ်ပေါ့နော် first wave second wave မှာလည်းကျွန်တော်တို့အကောင်းဆုံးကူညီပေးနိုင်ခဲ့တယ်ပေါ့နော်အခု third wave မှာကြတော့ကျွန်တော်တို့ထိန်းချုပ်အဲလူနာထက်ကျွန်တော်တို့အခု dead body တွေကိုအများဆုံးကျွန်တော်တို့ပို့ဆောင်ပေးနေရတယ်ပေါ့နော်အဲဒီရက်ပိုင်းမှာတော့ dead body တွေအများများပြပါတယ်ကွယ်လွန်သွားကြတဲ့ဟိုမိသားကွယ်လွန်သွားကြတဲ့အချင်းကြီးရဲ့မိသားစုဝင်တွေလည်းဒီကနေစိတ်မကောင်းပါဘူးလို့ပြောပါတယ်ပေါ့နော်ဟုတ်ကဲ့
အခုလိုမျိုးဒီကိုပူတူတို့လိုမျိုးသူများကိုကူညီနေကြတဲ့သူတော်တော်များများအခုရက်ပိုင်းပြောနေတာကြားနေရတာတော့သူတို့တော်တော်လေးဟိုစိတ်ညစ်ကြတယ်ပေါ့လေအဆင်မပြေမှုတွေများလို့အဲ့တော့ကိုပူတူကိုယ်တိုင်ဟောကိုယ်တိုင်ဒီလိုကူညီနေရတဲ့အခြေအနေမှာကိုယ့်အတွက်ဟိုစိတ်ပျက်လက်ပျက်ဖြစ်စရာဘာတွေတွေ့ကြုံနေရတယ်ဆိုတာလည်းပြောပြလို့ရမှာရှင့်
ကိုယ်နေပြောရရင်တော့ဗျာဟိုပထမအဦးဆုံးအနေနဲ့ပေါ့ဒီလို dead body အပြောက်ပြားကြီးဘယ်သူမှမတည်ဆောင်ရှင်ဘူးပေါ့နော်ဟိုကျွန်တော်တို့ကလူသားတွေပဲဟိုလူသားတိုင်းကကျွန်တော်ရဲ့အမျိုးဆွေပဲပေါ့နော်ကျွန်တော်အမျိုးတွေပဲကျွန်တော်ရဲ့မိတ်ဆွေတွေပဲပေါ့အဲ့တော့တယောက်ချင်းစီဘယ်သူပဲဖြစ်ဖြစ်တည်တဲ့လူဖြစ်ဖြစ်မတည်တဲ့လူဖြစ်တည်ဆုံးသွားတာကျွန်တော်တို့ဆွေမျိုးတွေတည်ဆုံးသွားတယ်အတူတူပါပဲအဲ့အတွက်ကိုအယံဝန်းနေရတယ်ပြီးတော့ဟိုအရင်နဲ့မတူတာကကျွန်တော်တို့ဒီလိုမျိုးသုတ်တံနေမှာပြင်းပြသွားတဲ့ dead body ရေမရှိခဲ့ဘူးပါဘူးကျွန်တော်တို့လောက်လာတဲ့ဟိုဒီ body volunteer လောက်လာတဲ့ဒီ dead body တဲတဲ့ volunteer လောက်လာတဲ့တက်တန်းတောက်ဆောင်မှာဒီလောက်ထိများပြားတယ်ဆိုတာမတွေ့ခဲ့ဘူးပါဘူးဒါပထမအဆုံးကြုံခြင်းမှာကျွန်တော်တို့ကျွန်တော်အနေနဲ့ပြောပါဘောနော်ကျွန်တော်အနေနဲ့ပထမအဆုံးကြုံခြင်းမှာအဲ့တော့အရန်ကိုစိတ်ထိခိုက်ရတယ်ပြီးတော့ကိုတဲဆောင်ရတဲ့တက်လောင်းချင်းစီမှာလည်းမိသားစုဝင်တွေရှိကြတယ်သူတို့မိသားစုဝင်တွေတောကတွေတို့မိသားစုဝင်တွေပူဆွေးဝမ်းနည်းမှုတွေကကျွန်တော်တို့အပေါ်ပေါ်ပါဆွဲမှုနိုင်အဲ့အတွက်ကျွန်တော်တို့လည်းထပ်တူခံစားရတယ်အဲ့အတွက်ကျွန်တော်များစွာစိတ်ထိခိုက်ကြရတယ်ပေါ့ခင်ဗျဟုတ်ကဲ့
ဒီအခုလက်ရှိဖြစ်နေတဲ့ပြဿနာကြီးတစ်ခုอ่ะပေါ့เนาะဒီအလောင်းတွေကိုအလျင်မြောင်လို့မီးရှို့မပေးနိုင်တဲ့ပြဿနာပေါ့သုတ်တံတွေမှာခုနပြောသလိုပဲအလောင်းတွေကိုအလျင်မြောင်မီးရှို့ပေးနိုင်တဲ့အတွက်ကြောင့်မလို့တန်းစီစောင့်နေရတာမျိုးအခက်အခဲအများကြီးဖြစ်နေတယ်လीဒါကဒီကိုပူတူတို့လိုမျိုးဒီဟိုနိုင်အကူအညီပေးနေသူတွေအတွက်တော်တော်လေးအခက်အခဲဖြစ်စေမယ်လို့ထင်ပါတယ်ရှင
့်ဟိုသုတ်တံကြီးကတော့သူ့ဟာနဲ့သူတော့အကူအညီပေးနေတာပေါ့เนาะဟိုသူတို့လည်းဟိုမီးဒီမီးတင်းကြိုပေးတဲ့ဟာပေါ့เนาะအရင်ရှိတဲ့ဆက်အတိုင်းပဲပေါ့သူတို့လည်းပုံမှန် run ပေးတယ်ဒါပေမဲ့ဟိုသူတို့မနိုင်တော့ဘူးဆိုတာလေအနောက်မှာများစွာတော့အလောင်းကြီးကကြောက်ရောက်လာတာဖြစ်တဲ့အတွက်ပေါ့သူတို့မှလည်းမနိုင်ဝင်တအားထက်ဟာကျွန်တော်တို့ပရဟိတသမားကြီးမှမဟုတ်တုတ်တံမှာရှိရင်ဝင်လန်းနေတယ်များစွာတနာဖို့ကောင်းတယ်များစွာစိတ်ထိခိုက်နေကြတယ်သူတို့နေ့စဉ်နဲ့အမျှဘာယောဂာနဲ့တည်မဲမတည်တဲ့အလောင်းပေါင်းများစွာကိုသူတို့မှမီးတင်းကြိုပေးရတယ်အဲ့အတွက်သူတို့မှလည်းမိသားစုဝင်ရှိတယ်သူတို့ထိခိုက်ရင်သူတို့မိသားစုဝင်ထိခိုက်မှာဘာဖြစ်ဖြစ်သူတို့ဟာကျွန်တော်တို့ပရဟိတသမားကြီးလိုပဲသူတို့ဟာလည်းပြာဟိတသမားတွေပါပဲအဲ့တော့သူတို့လည်းမနိုင်ဝန်ထမ်းပြီးတော့ညာစွာသူတို့လည်းကူညီပေးနေကြတယ်နော်အလောင်းတွေပုံသွားတယ်ဆိုတာကလည်းပေါ့နော်ဟိုကျွန်တော်တို့လူတီတလောင်းမီးရှို့ရင်အချိန်ပေးရမယ်လေပုံမှန်ဆိုရင်အချိန်ပေးရတယ်အဲ့တော့အလောင်းပေါင်းများစွာဖြစ်သွားတာဖြစ်တဲ့အတွက်တလောင်းပြီးမှတလောင်းရှို့လို့ရတာဖြစ်တော့အဲ့မှာအလောင်းတွေကပုံသွားတာပေါ့နော
်ဘာဖြစ်လို့အဲ့လိုမျိုးတွေအလောင်းတွေဒီလိုပုံနေရတဲ့ပြဿနာကိုရောရှင်းသွားအောင်လို့ဘယ်လိုမျိုးလုပ်လို့ရမယ်လို့ကိုပူတူတို့အနေနဲ့အကြံပေးချင်လိုက်ရှင့်
ဟိုကျွန်တော်တို့အခုဆိုရင်ကတနေ့ကိုအလောင်းပေါင်း60ကိုကျွန်တော်တို့တတ်မှတ်ထားရပေါ့နော်60တဲ့မကလည်းပုံတွေဝင်နေနောက်နေ့အတွက်ကိုကျွန်တော်တို့ဘူကင်စနစ်နဲ့ကျွန်တော်တို့ဘူကင်တွေမှတ်ရတယ်မှတ်မှတ်ချင်တယ်ဒီလိုမျိုးဟာကြီးမှတ်မှတ်ချင်ဘူးဗျာဒါပေမဲ့ဘူကင်ဆိုပြီးတော့ကျွန်တော်မှတ်ရတယ်တနေ့ကိုကျွန်တော်တို့အလောင်း60ကျွန်တော်အလင်းမီအောင်အလင်းတင်အောင်ကျွန်တော်တို့တချို့ရတယ်ဒီတချို့နိုင်အောင်ကြိုးစားရတယ်အရင်ကအရှင်ရက်ပိုင်းကြီးကတော့စဖြစ်ဖြစ်ချင်းရက်ပိုင်းကြီးမှာတော့ကျွန်တော်တို့အလောင်းတွေကိုကြောက်တာနဲ့တုတ်တန်ရောက်တာနဲ့တုတ်တန်မှာချပြီးပုံပေါ့နော်အဲ့ဒါအဲ့လိုမျိုးပုံတဲ့အခါကျကျွန်တော်တလောင်းချင်းစီကျွန်တော်တို့တည်ပေးနိုင်ကားတစ်စီးမှာတလောင်းနှုံးကြီးကျွန်တော်တို့တည်ပြီးရောက်တာနဲ့ကျွန်တော်တုတ်တန်မှာချပေးခဲ့တယ်ပြီးတော့မှသူတို့ token စနစ်နဲ့မီးသိန်းချိုးတယ်ကိုယ်လည်းရောက်ရင်မီးသိန်းချိုးပေးကြကျွန်တော်တို့အဲ့လွန်ခဲ့တဲ့ဒေးရက်လောက်ကစပြီးတော့ကျွန်တော်တို့ system ပေါ့နော်သူတို့တုတ်တန်ရဲ့ system ပြောင်းသွားရပေါ့နော်ကားတွေအကုန်လုံးတန်းစီရတယ်ဝင်လာတဲ့နေဗန်ကြီးအကုန်တန်းစီပြီးတော့မှဂစီးပြီးမှဂစီးကျွန်တော်တို့ဘီးတင်းချိုလို့ရတယ်အဲ့အချိန်မှာဘာဖြစ်သွားလဲဆိုတော့ဂျန်ဂုံမြို့ရဲ့ပြာဟိတအဖွဲ့ကြီးရဲ့ကားတွေကဒီတုတ်တံမှာပြေးသွားတယ်ပြေးသွားတယ်ဆိုတော့ဂစီးပြီးမှဂစီးဖြစ်တဲ့အတွက်ကျွန်တော်တို့တင်လာတဲ့အလောင်းကနောက်ရောက်လေ ကားကျွန်တော်တို့အမောင်းလိုက်ကအနောက်ရောက်လေလေကျွန်တော်တို့စောက်ရဲ့အချိန်က၄နိုင်လောက်ကြာတယ်၄နိုင်ကိုတေတာနဲ့ဆိုရင်၅နိုင်လောက်ကြာတာပေါ့နော်အဲ့တော့၄နိုင်၅နိုင်တလောင်း၄နိုင်၅နိုင်ရှိတယ်ကျွန်တော်တို့ကားစည်စီးရဲ့ရှိအောင်ညာဆယ်လောင်းပဲကျွန်တော်တို့တနေ့ကားတစ်စီးကိုနှစ်ခေါက်ပဲထားအောင်နှစ်လောင်းပေါ့နော်အစီစည်းစုမှာအလောင်းနဲ့ဆယ်လေကျွန်တော်တို့တချို့နိုင်ကျွန်တော်တို့ရှိမှာရ ဟုတ်ပါတယ်ဗျာဘောနော်အောက်ဆီဂျင်ပြတ်ပြီးတော့ဟိုတွားတာဗောနော်အောက်ဆီဂျင်မဝတော့အောက်ဆီဂျင်ကျပြီးတော့ဒီဆုံးသွားတဲ့ဓာတ်ပေါ်ကြီးကနေတော့ပြီးတော့မှအလောင်းပေါင်းတင်တယ်ကျွန်တော်တို့မှအလောင်းပေါင်းမတင်တယ်ကျွန်တော်တို့ဟိုအချိန်မရနိုင်ဘူးမြန်မာပြည်မှာအယူရှိရတဲ့တဲ့မှာကအလောင်းကြီးအပေါ်ရောက်မှတော့တုတ်တန်နေပါတယ်မှာတချို့ရှိကြရတယ်ဒါပေမဲ့သူတို့လည်းနားလည်ပြီးအခုကနေ တို့ရဲ့တောကတွေကတော့ညဝင်မယ်ပေါ့ညဝင်မယ်ဆိုရခံစားချက်နဲ့ဟိုကျွန်တော်မှလည်းမိသားစုရှိရဗျာအမေလည်းရှိရအဲ့တော့အမေလည်းတက်ကြီးဆိုတော့ဟိုဒီတော့ကကူးနိုင်တယ်ကျွန်တော်တို့ကိုယ်တိုင်လည်းအဲအဲ့လိုမျိုးဆိုတော့ဒါမဲ့ဟောငါတို့မဖြစ်သေးသေးရောကူညီရောမယ်ဒါတို့ဒီငါတို့မိသားစုဝင်နေပဲတခြားလူတွေလည်းအဲ့တော့မိသားစုဝင်နေတဲ့တောကတွေငါတို့တပူနေတဲ့တပူငါတို့ကူညီနိုင်အောင်ကြိုးစားကြမယ်ဆိုတဲ့စိတ်နဲ့ကျွန်တော်တို့မနဲ့ဆိုရင်သွားတယ်ဟုတ်တယ်ဗျာစားထုတ်တယ်ညောင်းကြီးများစွာကိုကျွန်တော်တို့ဆွဲတယ်ပြီးပါရင်ညနေဆိုရင်ကျွန်တော်တို့တုတ်တံပိတ်တဲ့အချိန်ဆိုရင်ကျွန်တော်ကားရီထားပြီးကျွန်တော်အိမ်ပြန်ကြရတယ်အိမ်ပြန်ရောက်ပြီးတော့ငါဒီဒီဘယ်တော့ဟိုဖြစ်ခဲ့တယ်ပေါ့နော်ပြန်စဉ်းစားကြည့်တဲ့အခါမှာဒါအစိတ်မကောင်းဖြစ်ရတယ
်ကိုဘူးတူးစောစောကပြောခဲ့တယ်လို့ပဲပေါ့နော်ဒီကာယောဂါဖြစ်နေချိန်မှာဒါမျိုးတွေအာဒီကိုဗစ်ကာယောဂါကြောင့်ဆုံးသွားတဲ့လူနာတွေကိုကအနိကကင်တွယ်နေရတဲ့အတွက်ကြောင့်မို့လို့ကိုယ့်အတွက်လည်းတိတ်အန္တရာယ်များပါတယ်ဒီယောဂါကူးနိုင်တဲ့အန္တရာယ်ပေါ်လေးပထမကတော့အရန်တိတ်အန္တရာယ်များတယ်နောက်အပြင်ကိုခုလိုပရာဟိတအကူကြီးပေးနေတဲ့အတွက်တခြားအန္တရာယ်တွေအများကြီးရှိနေပါတယ်ဆိုတော့ဒီလိုအခြေအနေကြားမှာပေါ့နော်ဘလို့ဒီလိုအန္တရာယ်တွေကြားမှာအခုလိုမျိုးကိုဆက်ရောလူရောအပင်ပန်းခံပြီးတော့ကူညီပေးနေတာကရောဘာကြောင့်ပါလဲရှင
်ကျွန်တော်ပြောညင်ကြစကားတိုင်းမင်းကျွန်တော်ကိုချင်းစားတယ်ကျွန်တော်ကိုချင်းစားတယ်ကျွန်တော်မိသားစုဝင်ထဲမှာဒီလိုအခြေအနေမှာတခုခုတရားရောက်ချက်သွားခဲ့ရင်လည်းအားခက်ခဲနေမယ်ဆိုတာကျွန်တော်သဘောပေါက်တယ်ခုချိန်မှာဟိုစင်းရတဲ့လူပဲဖြစ်ဖြစ်ချမ်းသာတဲ့လူပဲဖြစ်ဖြစ်ပတ်စံရှိတိုင်းလည်းလုံးလုံးမရတဲ့အခြေအနေခုချိန်မှာအများကြီးတွေ့ရတာဒါတကယ်ကိုလက်တွေ့တရားပြရတရားကြီးလေအဲ့တော့ခုချိန်မှာအားလုံးဟာဟိုကျွန်တော်တို့ပြောကျင်တာလူပါလူပဲဗျာစင်းရတာပဲဖြစ်ချမ်းသာတာပဲဖြစ်ဖြစ်လူဟာလူဟာလူပဲအဲ့တော့အကောင်ဆုံးကိုယ်ပတ်ဝန်းကျင်ကိုကြည့်ချမယ်အကောင်ဆုံးဖေးမှကြမယ်ပြီးသွားရင်ကျွန်တော်တို့ဒီဇောကကြီးကိုတူတူပေါ်လာတိုက်ထုတ်ကြမယ်ဒီလိုလည်းကျွန်တော်ပြောချင်တယ
်ဟုတ်ကဲ့ကိုဘူးတူကျေးဇူးအများကြီးတင်ပါတယ်ရှင်အခုလိုမျိုးဒီ video ရေးအတွက်အချိန်ပေးပြီးတော့ဖြေတဲ့အတွက်
ကျေးဇူးပါခင်ဗျဟုတ်ကဲ့ဟုတ်